Rohingya ဒုက္ခသည်အကျက်ဒဲစတင်ပြီးတနည်းအကြားဆိုတဲ့ခေါင်းစဉ်နဲ့မြမရေးဆွေးနွေးပွဲကိုလုံခြုံရေးကောင်စီမှဩဂုတ်လ28ရက်နေ့ကပြုလုပ်ရမှာအနှက်ကြဥက္ကဋ္ဌဖြစ်တဲ့ဒီပိန်နိုင်ငံနိုင်ငံသားရေးဌာနရုံးရဲ့ဒနတဟာရနဲ့ကုလသမဂ္ဂရေးရာဝန်ကြီး Lord Ahmed ကအစည်းအဝေးဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့ပါတယ်တနင်္လာနေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီအခံစာပါအချက်အလက်တွေအရရင်းမြစ်ကြော်လေးကိုမြန်မာစစ်တပ်ကအကြမ်းဖက်မောက်ထုတ်ခဲ့တဲ့စစ်စင်ရေးဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောင်းနေကြောင်းသူကအခုလိုပြောသွားပါတယ
် This council is charged by the international community with the
primary council ကိုနိုင်ငံတကာအတိုင်းအဝန်းကဦးဆောင်တာပါဝင်ငွေရေးကောင်စီအနေနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းဖို့အဓိကတာဝန်ရှိပါတယ်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုလိုမျိုးပြစ်မှုတွေအသေးစိတ်ဖော်ပြထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအရဆိုရင်နိုင်ငံတကာညီညွတ်ရေးကိုချိန်ချောင်းနေပါတယ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နေဆက်ကနေအတင်းအကျပ်မောင်းထုတ်မှုဟာစစ်စင်ရေးဖြစ်တယ်လို့နိုင်ငံတကာညီညွတ်ရေးနဲ့လုံခြုံရေးကိုချိန်ချောင်းနေပါတယ်ဒါကြောင့်စက်တင်ဘာလမှာလူ့အခွင့်အရေးကောင်စီကိုတင်သွင်းမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာပါအချက်တွေကိုလုံခြုံရေးကောင်စီအနေနဲ့ထည့်သွင်းစဉ်းစားသင့်ပါတယ
်အမေရိကန်ပြည်ထောင်စုကုလသမဂ္ဂဆိုင်ရာတာမတ်ကြီးနီကီဟီလီကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမေရိကန်အစိုးရဘက်ကစုံစမ်းတွေ့ရှိထားကြောင်းအခုလိုပြောသွားပါတယ
် 1 year ago this week unspeakable violence was reaching its peak in Burma a brutal campaign of ethnic cleansing was underway
ဒီဒီမှာမတိုင်မီလိုခဲ့တဲ့နှစ်ကကြားလိုတော့မကောက်နဲ့ရာဆွေပြစ်မှုတွေကိုမြန်မာနိုင်ငံမှာကျူးလွန်တာဟာအဆိုးဆုံးအခြေအနေရောက်ခဲ့ပါလေလူမျိုးစုလိုက်ရစ်ဆက်စွာရှင်းလင်းဖယ်ရှားမှုတွေဖြစ်ပွားခဲ့ပါလေဒါကြောင့်လေရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်စခန်းတွေကိုထွက်ပြေးခိုးလုံကြရပါလေအခုတော့အမေရိကန်နိုင်ငံဂျာယီဌာနရဲ့ကြီးစုကြောင့်ဒီဒုက္ခတွေတွေဘယ်လိုခံစားနေကြရလဲသူတို့မထွက်ပြေးမီဘာတွေကြုံတွေ့ခဲ့ရသလဲဆိုတာကိုတက်တီအထောက်ထားတွေရရှိခဲ့ပါပြီ
အမေရိကန်ပြည်ထောင်စုကစုံစမ်းတွေ့ရှိချက်တွေဟာကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီမှုရှိကြောင်းနီကီဟီလီကပြောပါတယ်ဒါအပြင်လုံခြုံရေးကောင်စီအနေနဲ့ဘာတွေဆက်ပြီးဆောင်ရွက်မလဲဆိုတာကိုကဘာကစောင့်ကြည့်နေကြောင်းသူကအခုလိုဆိုပါတယ
် Children, babies, women and menSuffered unspeakable crimes. The attacks were planned, premeditated, and coordinated.
Clearly, New Tamil, တကယ်ပဲလက်တွေလုံမလားဆိုတာကိုကဘာကစောင့်ကြည့်နေပါလေ
ရခိုင်ရေးတရုတ်အစိုးရရဲ့ရည်တည်ချက်ကိုတော့တရုတ်နိုင်ငံကိုယ်စားလှယ်ကအခုလိုပြောပါလေ
The Rakhine issue has complicated historical
ရခိုင်ကြဒနာဟာလူမျိုးရေးဘာသာရေးတမိုင်းကြောင်းအရာရှုပ်ထွေးမှုတွေရှိနေတာပါဒါကိုတဖြည်းဖြည်းနဲ့အဆက်မပြတ်ချီးကပ်တဲ့နည်းလမ်းကနေတစ်ဆင့်အချိန်ယူဖြေရှင်းရမှာဖြစ်ပါတယ်လက်ရှိအချိန်မှာတိုးတက်မှုတွေထိခိုက်စေမှာကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဂရုစိုက်ရမှာဖြစ်ပါတယ်နောက်ပြီးပြားရီပြီးနေမယ်အစားမြမအနေနဲ့လေးလေးနက်နက်စိုးရိမ်မကင်းဖြစ်နေတဲ့သူတို့ရဲ့ကြီးမားတဲ့အခက်အခဲကိုအပြည့်အဝနားလည်ပြီးအပြုသဘောဆောင်တဲ့အကူအညီတွေဆက်ပြီးပေးသွားမှာဖြစ်ပါတယ
်အလားတူရုရှားအစိုးရကိုယ်စားလှယ်ကလည်းဆွေးနွေးပွဲမှာရုရှားအစိုးရရဲ့သဘောထားကိုအခုလိုပြောပါပါတယ
် For our part we consistently advocate a balanced and non-confrontational approach
ကျွန်တော်တို့နိုင်ငံတွေရဲ့တာဝန်ယူရမှုနဲ့ထိတိုက်ရင်ဆိုင်လာမျိုးမဟုတ်တဲ့ချင်းကပ်တဲ့ဒီလမ်းကိုပဲဒီရဲထောက်ခံအားပေးခဲ့ပါတယ်။ဗရင်ကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးရမှာဒုက္ခတွေရေးကင်ပယ်ဖို့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပုံမှန်ဖြစ်အောင်လုပ်ဖို့အချက်ကိုပဲပြောလင့်ထားပါတယ်။ရခိုင်ကြက်တဲ့အတွက်ပြည်သူကြည်ပြန့်တဲ့အခြေရှာနိုင်ဖို့မြန်မာအာဏာပိုင်တွေကြိုးပမ်းရမှာကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ကြက်ဘေးကော်မရှင်အကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့တစ်စိပြီးတစ်စိကြိုးပမ်းနေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒီနေ့အချိန်ထိဆိုရင်အကြံပြုချက်88ချက်ထဲက81ချက်ကိုဒီမှာသူရဘကအကောင့်ထဲပေါ်ပြီးပါပြီ။လေရက်အသေးအကျအရွှေပြောင်းခံရသူတွေပါဝင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်တွေအားလုံးလေရက်ပြန်ရေးတစင်းပြီးစစ်ဆောင်ရွက်ဖို့လေပြည်တော်မှာရှိတဲ့အစိုးရတာဝန်ရှိသူတွေဘက်ကအစဉ်လေးဖြစ်နေကြောင်းတိတ်တိတ်ထုတ်ဖော်ပြသပြောဆိုတဲ့အပေါ်မှာရုရှားအနေနဲ့ကြိုးစားပါတယ်။
ရိုဟင်ဂျာဒုက္ခသည်စုစုပေါင်းတပန်းနီးပါးကိုလက်ခံထားတဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကတော့သူတို့အစိုးရရဲ့ရည်တည်ချက်ကိုအခုလိုပြောသွားပါတယ်
။ Most importantly, the question of accountability deserves to be addressed in the right earnest. The culture of impunity for the LSU
အရေးကြီးဆုံးကတာဝန်ယူမှုတာဝန်ခံမှုကိစ္စကိုလေးလေးနက်နက်ကင်ကွယ်သွားဖို့လိုအပ်ပါတယ်။ရိုဟင်ဂျာတွေပေါ်ပြစ်မှုကျူးလွန်ခဲ့ကြသူတွေကိုအရေးယူမှုမရှိတာကိုအဆုံးသတ်ရမှာဖြစ်ပါတယ်။ဒါမှလည်းသူတို့တွေခံစားနေရတဲ့ဒုက္ခဝေဒနာတွေပြေပြောင်းနိုင်မှာဖြစ်ပြီးတရားဥပဒေအရမျက်မျက်တတဖြစ်မှာပါမြန်မာအစိုးရကမကြသေးမီကဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မရှင်အနေနဲ့လွတ်လပ်စွာလှုံ့ဆော်ခွင့်ရသင့်ပြီးကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အကြံပေးချက်နဲ့အညီဆောင်ရွက်သင့်ပါတယ်နိုင်ငံတကာလူ့အဖွဲ့အစည်းအပြင်ဒီလုံခြုံရေးကောင်စီအနေနဲ့လည်းကုလသမဂ္ဂကော်မရှင်ရဲ့အကြံပေးချက်တွေကိုအလေးထားသင့်ကြပါတယ်နိုင်ငံကတရားဥပဒေစိုးမိုးရေးအပြင် Rome Statute နဲ့တခြားစာချုပ်တွေကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ပြစ်မှုကျူးလွန်သူတွေအရေးယူနိုင်ရေးအတွက်နိုင်ငံတကာဖော်ဆောင်မှုတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်ဟာမြန်မာအစိုးရနဲ့လုံခြုံရေးကိစ္စရပ်အပြင်အခြားမဟာဗျူဟာကျတဲ့ကိစ္စရပ်တွေမှာအင်ဂျင်ကောင်းကောင်းစိတ်ဓာတ်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။မနေ့ကလုံခြုံရေးကောင်စီမှကျင်းပတဲ့မြန်မာအရေးတကဖွင့်ဆွေးနွေးပွဲကိုကုလသမဂ္ဂအတွေ့အကြုံမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုယ်တိုင်တက်ရောက်ပြီးတော့ဆွေးနွေးပြောဆိုခဲ့တယ်လို့UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီရဲ့မြန်မာနဲ့ရိုဟင်ဂျာဒုက္ခသည်အကျက်တဲဆိုင်ရာအကြီးအကဲကတ်တူးကလည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေတွေကိုတင်ပြခဲ့ပါတယ်ရှင်